မင်္ဂလာပါခင်ဗျာဒီဒရမ်ဖတ်မှတာတာစကားများအစီအစဉ်မှာမောင်တော်အရေးကိစ္စနဲ့ပတ်သက်လို့ပြောစကားတွေနဲ့တခြားနိုင်စင်သတင်းတွေကသတိထားမိတဲ့ပြောစကားတချို့ကိုအကောင်းဆုံးတင်ပြလို့ပါတယ်ဘူးသီးတော်မောင်တော်ဒေတာကိုစစ်စင်ရေးနယ်မြေဖြစ်တတ်မှတ်လိုက်ပြီးစစ်စင်ရေးလုပ်တဲ့အခြေအနေမှာစစ်အုပ်ချုပ်ရေးနီလန်းနေအတိုင်းအုပ်ချုပ်စီမံသွားမှာဖြစ်တယ်လို့အလုံသမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးသိန်းစွေကပြောလိုက်ပါတယ်အော်တိုဝါ14ရက်နေ့ကရခိုင်ပြည်နယ်အစိုးရအဖွဲ့ရုံးမှာပြုလုပ်တဲ့နိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပွဲမှာဦးသိန်းစွေကအခုလိုပြောရတာဖြစ်ပါတယ
်။အကျန်းဖက်အဖွဲ့အစည်းကိုလည်းပဲကျွန်တော်အကျန်းဖက်ကိစ္စအတိုင်းပဲကျွန်တော်ဆောင်ရမှာဖြစ်ပါတယ်။အခုလောလောဆယ်ပဲကျွန်တော်ဒီနယ်အစိုးရအဖွဲ့ကနေပြီးတော့ကသတိဝန်ထမ်းတော်မောင်းတော်နေနေတော့စစ်စင်ရေးညွန့်နေအဖြစ်သတ်မှတ်ထားတယ်။တရားဝင်သတ်မှတ်ထားဖြစ်ပါတယ်။ဒါမှမဟုတ်ဟိုတတ်မလို့ကလည်းပဲဒီစစ်စင်တို့ရတဲ့နေနေမှာစစ်တို့ရတဲ့ညီမများတိုင်းခုတွင်နဲ့ညီဆောင်ရမှာဖြစ်ပါတယ်။
လာရောက်နေထိုင်သူတွေအနေနဲ့တည်ဆဲဥပဒေအရမနေနိုင်ရင်တိုင်းပြည်ကထွက်သွားဖို့နဲ့ရခိုင်ပြည်ထဲမှာလူကိုလူနဲ့ကာကွယ်ဖို့လိုတယ်လို့ပြည်ထောင်စုဝန်ကြီးဒုဗိုလ်ချုပ်ကြီးကျော်စွေကပြောလိုက်ပါတယ်။အောက်တိုဘာ18ရက်နေ့ကနေကြားဆောင်လုံခြုံရေးစခန်းနဲ့အကြမ်းဖက်တိုက်ခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးဒေသခံရဲတပ်ဖွဲ့တွေနဲ့တွေ့ဆုံရမှာဒုဗိုလ်ချုပ်ကြီးကျော်စွေကအခုလိုပြောကြားရတာဖြစ်ပါတယ်။
တို့ကပြည်ထောင်စုဌာနဖြစ်တဲ့အတွက်တို့ကတရားဥပဒေနဲ့ညီလို့ပါ။ကျေးပါကြီးတိစောက်တခါမှာတို့ရဲ့အာဏာစစ်အောင်မှာရှိကိုရှိနေရ။အလူမျိုးဖြစ်မိနေနောက်ပြည်မှာဒီမှာနေဒုနိုင်ငံအာဏာစဲရဲ့အတ္တမနေကိုနေနေရနေနိုင်ရောနော်နေနိုင်ရောရောဒုနိုင်ငံနေမှာနေဒုနိုင်ငံရဲ့တရားဥပဒေစုံမှုအောင်မှာနေနေရမယ်တို့ရဲ့တည်ဆဲဥပဒေအညီနေရမနေလို့မရမနေရင်ထိတိရောရေးလာငါတို့လူမျိုးတို့တိုင်းသားတွေကလာဒီခုနေမျိုးဖြစ်သွားသွားရင်လွတ်တဲ့နေရာကိုဝင်လာမှာကွာလွတ်တဲ့နေရာဝင်လာမှာဒီလိုဝင်လာတာမျိုးမဖြစ်စေချင်ဘူးတို့တိုင်းသားတွေကလူနဲ့လူတို့လူနဲ့ပဲပြန်ခါလို့ရ
တယ်။ကချင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင်းဒုက္ခသည်တွေတိုးနေသလိုတစ်ဖက်မှာလည်းဒေသခံတိုင်းရင်းသားလူမျိုးကြီးတွေဖြစ်ကြတဲ့တိုင်းလိုင်ခေါ်ရှမ်းနေလူမျိုးတွေနဲ့ကချင်တိုင်းရင်းသားတွေအကြားလူမျိုးရေးမုံဒီပြိပခတွေတိုးပွားလာတာဟာစိုးရင်စရာကောင်းတယ်လို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကဝါရှောင်းဆရာတော်ဦးဝီဆရာကမိန်ကြားလိုက်ပါတယ်။အော်တိုဝါ19ရက်နေ့က RFA နဲ့တီးတန့်တွေ့ဆုံလျှောက်ထားရမှာဝါရှောင်းဆရာတော်ကအခုလိုမိန်ကြားလိုက်တာဖြစ်ပါတယ်။
ဖမုံနေနဲ့တုံးတက်တဲ့ချင်းဒီတိုင်းရေရှည်တာခုနောက်စစ်နှစ်ခုဟိုဒီလက်နက်ကင်ချင်းတိုက်တဲ့စစ်ကတခုရှမ်းနဲ့ကချင်ရဲ့ရေရှည်လူမျိုးရေးစစ်ကဆိုတော့ဒီကောင်ကြတော့သူကြတော့ဒါအန္တရာယ်ကြီးတယ်တိုင်းနဲ့သွားမယ်ဆိုရင်ရေရှည်မှာလူမျိုးရေးလူမျိုးတုံးတက်ပြမှုအနေအထားမျိုးတွေနော်လူမျိုးရေးညောင်ပေါ့အဲ့အရင်တစ်ခေါက်ကတည်းကပြောလူမျိုးရေးမုံတီးညောင်ကပြည်သူတွေထဲမှာစိုက်ဝင်နေပြီအဲ့တော့အခုမှတည်တံ့ပြောတယ်စစ်ကရက်ကိုရရတော့ဒီကုခင်ဗျားတို့ငင်းချမ်းကြီးဟာတယောက်တစ်ဖက်ကနေတော့ပေးနေတော့မူမနေနဲ့ယူထားလိုက်လားဒါတစ်ဖက်ကဒီတစ်ဖက်ကလည်းဒီဈေးနဲ့မဲ့မရရင်ငါမဝယ်ဘူးလားအဲ့တော့အဲ့ဆိုငင်းချမ်းကြီးကမိုတက်နေပြီလားပေါ့
ငင်းချမ်းကြီးရဲ့ကိုယ်စလဲတွေကိုအခက်အခဲမျိုးစုံကြားကနေလာရောက်တွေ့ဆုံညီနိုင်နေစမှာတမတော်နေတဲ့တိုင်းရင်းသားဒေသတွေမှာထိုးစစ်ဆင်နေတဲ့ရက်တန့်ပေးဖို့ဒီတော်စုငင်းချမ်းကြီးဆွေးနွေးမှုဘူးတွဲကော်မတီ UPDJC အဖွဲ့ဝင်ဒေါက်တာဆလိုင်းလျံမုံစာခေါင်ကပြောလိုက်ပါတယ်အော်တိုဘာ20ရက်နေ့ကနိုင်ငံရေးမူပေါင်းဆွေးနွေးပွဲသဘောတူညီချက်တွေနဲ့ပတ်သက်လို့ရန်ကုန် NRPC ရုံးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာချင်းမျိုးသားတပ်ဦး CNF အဖွဲ့ခေါင်းဆောင်တူဖြစ်တဲ့ဒေါက်တာလျံမုံစာခေါင်ကအခုလိုပြောကြတာဖြစ်ပါတယ
်ဒီလိုကျွန်တော်တို့ငင်းချမ်းရေးဆွေးနွေးနေတဲ့ချိန်မှာဒီလိုတိုက်ပွဲတွေကျွန်တော်တို့တိုင်းရင်းသားဒေသမှာထူးဆီးဆင်းပြီးတော့တိုက်ပွဲတွေဖန်တီးနေတဲ့ဟာတွေရတော့ရက်တန့်ကရက်ပေးဖို့ကျွန်တော်တို့အနေနဲ့မေတ္တာရပ်ခန့်ချင်ပါတယ်ဒီလိုကျွန်တော်တို့ငင်းချမ်းရေးကုလူလာတယ်ဆိုပြီးတော့တို့အနေနဲ့လည်းပဲလူလူလာလာနဲ့စစ်တီးရစုပင်လုံးလည်းလာတက်ပါတယ်ပြီးတော့ခုလည်းပဲကျွန်တော်တို့ဒီလူတိုက်ပွဲတွေဖြစ်နေတဲ့ကြားမှာ DPN ခေါင်းဆောင်တွေဖွဲ့လိုက်လာပြီးတော့ဒီမှာအစည်းအဝေးလာတက်ပါတယ်ဒီလိုအစည်းအဝေးလာတက်တယ်ဆိုတဲ့ဟာကြီးကဘာပြက်လဲဆိုတော့သူတို့လည်းပဲဒီငင်းချမ်းဖြစ်စင်မှာပါချင်တယ်ဒီငင်းချမ်းဖြစ်စင်ကိုကျွန်တော်တို့အားလုံးပူးပေါင်းဆောင်ရွက်မှာပဲအောင်မြင်မယ်အနည်းချုပ်စေချုပ်ပြီးဖြစ်တဲ့ between ချင်းချုပ်ငင်းဖို့အတွက်ကျွန်တော်တို့အားလုံးဝိုင်းပြီးတော့လှုပ်ဖို့လိုအပ်တယ်ဆိုတဲ့ဟာကိုသူတို့လာပြီးတော့တည်တည်ပြတာပဲဖြစ်ပါတယ
်။တနင်္ဂနွေနေ့အပြစ်ခတ်ရဲ့စေ NCA စာချုပ်မှာလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အဆင့်ကျော်လွန်ပြီးအမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေမှာသွားဖို့မကြိုးစားသင့်ပါဘူးလို့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လိုင်ကပြောလိုက်ပါတယ်။အစိုးရတဲ့လက်ထက်နိုင်ငံရေးမူပေါင်းဆွေးနွေးပွဲတွေကိုတနင်္ဂနွေနေ့အနှံ့ကျင်းပဖို့ပြင်ဆင်နေရမှာအပြစ်ခတ်ရဲ့စေလက်မှတ်မထိုးရသေးတဲ့အဖွဲ့တွေပါနိုင်ဖို့ကြိုးပမ်းနေမှုအပေါ်အော်တိုဝါ15ရက်နေ့ကကျင်းပတဲ့ NCA လက်မှတ်ထိုးခြင်းတစ်နှစ်ပြည့်အခမ်းအနားမှာဘုံမူရီမေအောင်လည်းကအခုလိုသတိပေးပြောကြားရတာဖြစ်ပါတယ
်။ NC စောင့်ကြိုတွေမှာပါဝင်တဲ့သဘောတူညီချက်အားလုံးဟာတိုင်းရင်းသားနဲ့နိုင်ငံများကတင်ပြချက်များပေါ်မှာအခြေခံပြီးနိုင်ငံတော်ဘက်ကညှိနှိုင်းဆောင်ရွက်ခဲ့တာဖြစ်ပါတ
NCU ကလည်းမှာယူလူချင်းမရှိဘဲနဲ့NCU စာချုပ်ပါကိစ္စရပ်တွေကိုကျော်လွန်ပြီးအမျိုးသားစစ်ဆွေးနွေးပွဲတွေကိုတွားဖို့ကြိုးစားနေခြင်းဟာလည်းမတင်တော့ပါဘူး။စစ်ရေးတိုက်ခိုက်နိုင်တဲ့အခြေအနေတွေဘယ်သူတွေကတိုင်းပြည်အနာဂတ်ကိုပို့ပြီးတော့တန်ဖိုးထားသဘောထားကြီးကြတယ်လဲဆိုတာကိုရှင်းပြရေးခြင်းကြောင့်အစိုးရတမတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတော်စန်းစုကြီးကတိုက်တွန်းပြောကြားလ တော်ဆန်းစုကြည်အခုလိုပြောရတာဖြစ်ပါတယ
်ဖြစ်ခါရဆယ်ရေး cease fire အတွက်လုပ်တယ်ဆိုတာဟာကျမတို့ပြည်သူပြည်သားများကိုတောကဖြစ်စေတဲ့မိငါအလုံးငြိမ်းဖို့အတွက်လုပ်ရတာဖြစ်ပါတယ်အဲ့တော့ဒီဟာကိုအဓိကထားပြီးတော့ကျမတို့ရဲ့အဖွဲ့အစည်းများအသီးသီးကိုဆင်ញင်စေစေချင်ပါတယ်အလုံးဟာကိုယ့်အမြင်နဲ့ကိုရှိကြတာပါပဲနာကျင်ချက်တွေလည်းရှိရဲဆိုတော့ကျမတို့မြင်ပါဒါပေမဲ့ဒီနာကျင်ချက်တွေကို claw ပေါ်ကြော်လွှားနိုင်တဲ့အရေးချင်းလဲကျမတို့အလုံးမှာရှိတယ်ဆိုပြီးတော့ကျမယုံကြည်ပါတယ်ဒါကိုကြော်လွှားနိုင်တဲ့အရေးချင်းနဲ့ပတ်သက်ပြီးတော့ကျမတို့ပြန်ရမှာတကယ်ဆိုလို့ရှိရင်ကျမတို့က fire power ပေါ့နော်ကျမတို့နီးအင်အားကိုပြန်ရမှာမဟုတ်ပါဘူးဒီနီးကိုညှိနှိုင်းတဲ့အင်အားကိုပြန်ရမှာဖြစ်ပါတယ
်အခုတော့မှမသားသားစကားများအစီအစဉ်အားလောက်ပါခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ